စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာနယ်မြေရှင်းလင်းရေးလုပ်ပြီးတော့ရေဦးမြို့နယ်ထဲကိုဆက်ပြီးတော့ဝင်လာတဲ့တပ်ရင်အားတရာဝင်းကျင်လောက်ရှိတဲ့စစ်ကောင်စီစစ်ကြောင်းဟာမနေ့ညတော့ကကားလေးစီးနဲ့ပိလက်ကတ်ကျကျေးရွာတဲ့ကိုဝင်ရောက်လာပြီးတော့စခန်းချနေတာကြောင့်ဒေသခံပြည်သူတွေအထိတ်တလန့်ထွက်ပြေးခဲ့ကြရပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဇိန်စွန်းရွာနဲ့ပေါက်တာကျေးရွာကိုဝင်ရောက်နေမြေရှင်းလင်းတာတွေလုပ်နေတယ်လို့ရေဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။စေနိုင်ဝင်းရောင်လောက်မှာသူကဘယ်လိုရောက်လာလဲဆိုတော့ပထမဆုံးထိတ်ကျုံကနေရေဦးကနေလာလို့ရှိရင်သူကရွာသားဟိုရောက်မှာရွာသားလေးရောက်မှာ။ဒါကြောင့်ရွာသားလေးပြီးမှကိုကိုစုပြီးမှဂူစုံဆိုတာရွာရောက်တာဗျ။အဲ့မှာရောက်တော့သူကကားနဲ့ကားလေးကြီးနဲ့အင်အားချပြီးတော့သူတို့ပြိတဲ့ကကြပေါ့။ဒီကကြလေးရောမူတကုန်းနဲ့တက်တက်လေးတွေပေါ့။အဲ့တော့သူကအဲ့မှာအင်အားချပြီးတော့ကားကြီးပြန်ခွေသွားပြီးတော့သူကဒီကတော့အဲ့ရွာရဲမှာပဲသူတို့ဝေချချလိုက်တာပေါ့မဟုတ်။ဒီနေ့မနက်ကကျတော့သူတို့ဆက်ပြီးတော့ဆက်ထိုးလာတာကစိန်ညွန်းပေါက်တာပေါ့
။စစ်ကောင်စီစစ်ကြောင်းဝင်ရောက်လာမှကိုစိုးရင်ပြီးတော့ရေဦးမြို့နယ်တွင်စစ်တပ်အထိုင်စခန်းနဲ့နီးတဲ့နေရာတဝိုက်ကကျေးရွာအနည်းဆုံးဆက်တဲ့ရွာကဒေသခံပြည်သူ 8,000 ဝန်းကျင်လောက်ညာရင်းချင်းပဲစစ်ချောင်ခဲ့ကြရတယ်လို့သူကပြောပြပါတယ်
။ဟုတ်တယ်ကသတင်းရပြန်သူစင်းလာပြီးစင်းလာပြီးဒါပဲပြည့်တယ်ပြည့်တော့ရောက်နေပြီ။ညာရင်းတမပေါ့ပြီးခိုင်တဲ့အဲ့ဒီလေရောက်တော့ခါရညာလက်ဖြစ်တယ်မိုးကလည်းညနေပိုင်းလည်းခိုင်ဆိုတော့စောင်းနေတိမ့်မိန်နေသွားတာပေါ့။ပတ်သက်ရလာလိုက်တယ်ရှိတာပေါ့။ဆောင်လာရွာလေးလူဦးရေကကျွန်တော်မေရကျွန်တော်တို့ဒီအဲ့ဖြစ်တဲ့နေရာနေရှောင်းလာတဲ့လူဦးရေကတော့ကျွန်တော်တို့ဟာတော့ရှိနေတယ်အနောက်ကောင်ကျော်လောက်တည်းရှိနေတယ်ကြည့်တယ်
ဇူလိုင်လ28ရက်နေ့ကနေစလို့စကိုင်းတိုင်းတွင်ခင်ဦးမြို့နယ်ကိုဝင်ရောက်ပြီးတော့နေမြေရှင်းနေတဲ့စစ်ကောင်စီတပ်တွေကခင်ဦးနယ်ကတရက်ကန်ကျေးရွာသား5ဦးကိုဖမ်းဆီးပြီးတော့ရေဦးမြို့နယ်စခန်းကိုဝင်ရောက်သွားချိန်အထိသူတို့နဲ့အတူဖမ်းဆီးခေါ်ဆောင်သွားတယ်လို့ခင်ဦးမြို့နယ်ကစစ်ဘေးရှောင်ပြည်သူတွေကိုကူညီထောက်ပံ့ပေးနေတဲ့ကိုမြင့်စောကအခုလိုပြောပြပါတယ
်ရွာဒီဝင်စားတော့ကတော့ကျွန်တော်တို့မတောင်းလောက်ကိုဝင်တော့ကတော့အဲ့မှာသူတရက်ကန်ကအကြီးတူ5ဦးကိုတရက်ကန်ဖမ်းသွားတယ်ဗျအဲ့ဒါလွတ်တလားလို့ကျွန်တော်တို့ခုချိန်ဒီသတင်းလိုက်တဲ့အချိန်မှာတော့တော့ကျတော့လွတ်ပြီဆိုအနေထားတော့မတွေ့ရဘူးပ
ြခင်ဦးမြို့နယ်တဲကိုနယ်မြေရှင်းတဲ့စစ်ကြောင်းဝင်ရောက်တဲ့အချိန်မှာတော့ကျေးရွာတွေနီကာကွန်းချံနေနဲ့တဲတချို့ကိုမီးရှို့ဖျက်ဆီးတာတွေရှိခဲ့တယ်လို့ကျေးရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ28ရက်နေ့ကနေစပြီးတော့ဇူလိုင်လ31ရက်နေ့အထိခင်ဦးမြို့နယ်တဲကိုဝင်ရောက်ခဲ့တဲ့စစ်ကောင်စီနယ်မြေရှင်းလင်းရေးစစ်ကြောင်းဟာခင်ဦးမြို့နယ်အရှေ့ဘက်ကကျေးရွာ6ရွာနဲ့အနောက်ဘက်ကကျေးရွာ2ရွာစုစုပေါင်း8ရွာကိုဝင်ရောက်ပြီးတော့နယ်မြေရှင်းလင်းခဲ့တယ်လို့ဒေသခံပြည်သူတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းခင်ဦးကနေရေဦးကိုဥတီထွက်ခွာသွားတဲ့အချိန်မှာတော့ခင်ဦးမြို့နယ်တွေကစစ်ဘေးရှောင်ပြည်သူတွေရွာတွေကိုပြန်ဝင်နိုင်တာရှိပေမဲ့တစ်ချိန်တည်းမှာပဲရေဦးနယ်ကဒေသခံတွေကတလှည့်ထွက်ပြေးတိမ်းရှောင်နေကြရပြန်တာလည်းဖြစ်ပါတယ်